ထိုင်းနိုင်ငံမှာအလုပ်ရှင်တဲ့နိုင်ငံသားအလုပ်သမားတွေမလာကုန်နောက်ဆုံးထားပြီးတော့တရားဝင်စီးရင်တင်တွင်းဖို့အတွက်ရက်ပိုင်းတာလူတော့တဲ့အချိန်ရောက်လာပြီမဲ့လာရောက်စီးရင်ပြေးကြတဲ့သူတွေများပြားနေပါတယ်တချို့လည်းအလုပ်သမားတွေကညအိပ်ပြီးတော့စောင့်နေကြရတာကြောင့်ထိုင်းနိုင်ငံဘက်မှာတော့လုပ်ငန်းရှင်တွေအွန်လိုင်းကနေစီးရင်ပြေးသွင်းနိုင်ဖို့အတွက်စီစဉ်ဆောင်ရွက်နေပြီလို့သိရပါတယ် VOA ထိုင်းချီဆိုင်သတင်းတောက်မတ်အေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းနိုင်ငံအတွင်းမှာနိုင်ငံသားအလုပ်သမားတွေကိုအလုပ်ခန့်အပ်နိုင်ရေးအတွက်အလုပ်ရှင်ကအလုပ်သမားတွေပါမှတ်ပုံတင်စီးရင်ပေးသွင်းရမယ်။နောက်ဆုံးရနီးလာတာနဲ့အမျှအလုပ်သမားကိစ္စတွေကိုလှုပ်ဆောင်ပေးနေတဲ့စင်တာတွေမှာအလုပ်သမားတွေနှစ်ည၃ညအထိလမ်းဘေးတွေမှာညအိပ်ဆောင်ရတဲ့အခြေအနေတွေဖြစ်လာတာပါ။ဒီအတွက်အလုပ်သမားတွေအနေနဲ့ဒုက္ခတွေပိုများလာနေကြောင်း EAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါဗျ။
တချို့ဆိုနှစ်ညအိပ်တချို့ဆို၃ညအိပ်အနည်းဆုံးတစ်ညအိပ်တစ်ရက်တစ်ညရင်းတော့ဆိုရင် one stop service center တွေကမနက်ဝင်နဲ့ညအလုံးစုံမိုးချုပ်စင်တာတွေတက်တက်ပေါ့။ပြန်ဒီခုအဲ့လိုမဟုတ်ဘူး။မနက်ဆိုးကြီးလာတဲ့အိပ်ညတဲ့အိပ်နောက်ရက်လည်းထအိပ်နောက်ရက်နေ့လည်းဒါမှမဟုတ်ညနေအဲ့လိုမျိုးမှရပြီးတော့လူသမားတွေကအခက်အခဲတွေဖြစ်ပုံတာပေါ့မှာ။အဲဒီလူသမားတွေနေတိုင်းဝင်နေတက်တန်းတိုးဖို့တော့က2020ထိရဖို့တော့က one stop service center တွေမှာဒီပွဲသားတွေတောင်းတလောက်ပေးပြီးတော့လမ်းဘေးမှာဖြစ်သလိုအိပ်နဲ့ခက်ခဲနေနဲ့လုံနေရတာပေါ့တက်တန်းတိုးတာ။အဲ့ဒါဆိုအဲ့ဒါနှစ်ဖက်နိုင်ငံအစိုးရဒီ policy ချတာတွေမှာကျွန်တော်တို့ဆုံးဖြတ်ချက်တွေအမှားတွေချတဲ့အတွက်အပြည့်ဆိုတော့31ရက်3လ2020မှာတပြင်းကြီးတက်တန်းကုန်ကုန်ရဲ့စနစ်ကြီးကိုလုတ်ပလိုက်တော့ဒီလိုကမားတွေသိန်းနဲ့ချီမဟုတ်တန်းနဲ့ချီပြီးတော့ကုန်တော့လုတ်မားတွေကုန်ဒုက္ခရောက်ကုန
်တရက်ကိုအလုသမား3000သာစီးရင်ပေးသွင်းဖို့တတ်မှတ်ထားတဲ့အတွက်နောက်ဆုံးရက်မတ်လ31ရက်နေ့ထိစီးရင်ပေးထားကြတဲ့အလုသမားတွေပြည့်နေပြီဖြစ်တာကြောင့်မတ်လ29ရက်နေ့မှာတော့ထိုင်းအလုသမားရေးဌာနကနေ online စနစ်နဲ့သုံးပြီးလုပ်ငန်းရှင်တွေစည်ရင်ပေးသွင်းကြဖို့အတွက်စီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းကိုလည်းကိုရဲမင်းကဆက်ပြောပြပါတယ်
။ကျွန်တော်တို့ဒီ time mark ကတော့အဲ online စနစ်နဲ့လူရှင်တွေကိုနာမည်စင်းတွေပေးခိုင်းထားမယ်။နောက်ပြီးရင်ဖြည်းဖြည်းချင်းလုပ်ဝေသွားမယ်ဆိုပြီးတော့ပုံစံတစ်မျိုးနဲ့ထွက်လာတော့တွေ့ရတယ်။လူကတကယ်မမီတော့ဆိုတာသူတို့ကောင်းကောင်းသိနေပြီလေ
။ထိုင်းနိုင်ငံတွင်းမှာအလုပ်လုပ်ကြနေကြတဲ့မြန်မာလူသမားတွေအနေနဲ့နှစ်နိုင်ငံအစိုးရတွေထုတ်ပေးနေတဲ့လက်မှတ်ပေါင်းစုံကိုလှုပ်ဆောင်နေရတာကြောင့်ငွေကုန်ကြေးကျများနေတဲ့အပြင်ပွဲစားတွေကအဆက်မတန်ငွေကြေးတောင်းခံပြီးလှုပ်ဆောင်နေတာတွေလည်းရှိနေတာပါဒါအပြင်အထောက်အထားပြည့်စုံအောင်အခုလိုမျိုးသတ်မှတ်ရအတွင်းပြီးစီအောင်လုပ်နေရတဲ့အတွက်လည်းညအိပ်ဆောင်ပြီးလုပ်နေရတဲ့အခြေအနေတွေဖြစ်လာတာပါဒီကိစ္စကိုနှစ်နိုင်ငံအစိုးရတွေကဖြေရှင်းပေးဖို့အတွက်ကြိုးစားနေပြီးမလ28ရက်နေ့မှာတော့မြန်မာလူသမားဝင်ကြီးထိုင်းနိုင်ငံကိုလာရောက်ဖို့ရှိနေတယ်လို့လည်းသိရပါတယ်ရှင်